တူရကီရဲ့ဆိုရအာနာယပြီးတဲ့နောက်ပိုင်းမှာလွတ်လပ်စွာဆန္ဒထုတ်ပေါ်နိုင်ခွင့်ကိုပိတ်ပင်ဖို့ရက်စက်စမ်းကြုပ်တဲ့နှီးလန်းတွေကိုအသုံးပြုနေတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတောက်ကြနေမှာပြောဆိုခဲ့ပါတယ်။နိုင်ငံတွင်းမှာဖမ်းဆီးထားသူတွေကိုသူတို့ရဲ့ရပိုင်ခွင့်ခွင့်ရေးတွေတိုင်းဆောင်ရွက်ပြီးလွတ်ပေးဖို့ကိုလည်းထုတ်ဖော်ပြောဆိုလိုက်ပါတယ်။ဇူလိုင်လတ ပြည်ထောင်စုကာကွယ်ရေးအဖွဲ့ဝင်များနဲ့ရွေးချယ်မတည်ငြိမ်မှုကိုဖြစ်စေနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။တူရကီရဲ့ဆိုရရနဲ့ပူးပေါင်းပြီးတူရကီနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့နဲ့နိုင်ငံတွင်းဥပဒေရေးရာမှာပို့ကောင်းအောင်လုပ်နိုင်ဖို့သူ့အနေနဲ့မျှော်လင့်တယ်လို့လည်းပြောဆိုခဲ့ပါတယ်။အာနာသိန်းလောက်ရက်တွေမှာပါဝင်ခဲ့တယ်လို့ဆွဆွဲပြီးသတင်းထုတ်တွေန ဝင်တခြားလူ 3,000 ဝဲကိုလည်းအာနာသိမ့်မှုစီစဉ်သူတွေနဲ့ထိတ်တိုက်ရင်ဆိုင်တွေ့ခဲ့တဲ့ဆိုတဲ့တန်တရားနဲ့ဖန်ဆီးခဲ့ပါတယ်။